တနှစ်ကိုအမေရိကန်ဒေါ်လာဘီလီယံရာနဲ့ချီပြီးလဲပတ်နေတဲ့ကမ္ဘာတောင်းရွှေပြောင်းလူသားတွေရဲ့ဝင်ငွေကကိုဗစ် -19 ကာယရောဂါအတွင်းမှာကျသွားပါတယ်။အလုံးရင်းနဲ့နေရပြန်နေကြတဲ့သူတွေထဲမှာမြန်မာရွှေပြောင်းလူသားတွေစီကဝင်ငွေကရောဘယ်လောက်ထိကျသွားနိုင်ပါလဲ။ပညာရှင်တချို့နဲ့အလုံးသမားရေးကူညီသူတွေရဲ့အမြင်ကိုမေးမြန်းပြီးတင်ပြပေးမှာပါ။ကျွန်တော်ကတော့ဇော်ထက်ပါကမ္ဘာပံအချက်အလက်တိုင်းဆိုရင်ပြပရောက်မြန်မာလုပ်သားတွေအိမ်ပြန်ပို့ရဝင်ငွေက2019နောက်ပိုင်းမှာတနည်းကိုအမေရိကန်ဒေါ်လာ 3.5 ကနေ 10 ဘီလီယံအထိရှိနိုင်တယ်လို့ ILO ရဲ့စစ်တမ်းတစ်ခုမှာဖော်ပြထားပါတယ်။ဒီပမာဏကမြန်မာနိုင်ငံတစ်ခုလုံးပြပပို့ကုန်ဝင်ငွေအားလုံးရဲ့ထက်ဝက်လောက်ရှိနေတာပါ။အခုတော့ COVID-19 ကာယရောဂါအကျိုးဆက်မှာဒီဝင်ငွေကလုံးဝကျဆင်းသွားတယ်လို့ပညာရှင်တွေကထောက်ပြလိုက်ပါတယ်။ထိုင်း၊မလေးရှား၊တရုတ်၊အိန္ဒိယ၊စင်ကာပူ၊ UAE ၊ကိုရီးယားဒီနိုင်ငံတွေမှာတရားဝင်ရောတရားမဝင်အလုပ်လုပ်နေတဲ့မြန်မာအများစုလုံးလမဲ့ဖြစ်နေလို့တချို့ကလည်းအစိုးရအစီအစဉ်နဲ့အလုံးရင်းလိုက်နေရပြန်နေကြပါတယ်။ဒါကြောင့်အကုန်မဟုတ်ဘူးဆိုရင်တောင်မှဒေါ်လာဘီလီယံနဲ့ချီဝင်ဝေးကျသွားပြီးပြည်တွင်းမှာကြက်တဲမှုကြီးစဖြစ်လာတယ်လို့ ILO နဲ့ပူးပေါင်းလုပ်ကိုင်နေတဲ့ရွှေပြောင်းအလုပ်သမားပညာရေးစင်တာ FET ရဲ့တောင်းကန်ဦးမိုးဝေကပြောလိုက်ပါတယ်။
ကျွန်တော်တနေ့ကမြန်မာနိုင်ငံပြောင်းဝင်မှုကဆက်ပြီးတော့ရှိရတာတော့အများကြီးပဲဝင်တာဒီမျိုးတွေကအများအားဒီရင်းနဲ့ရောက်ပြီးတော့ဒီရင်းနဲ့ကမိသားစုတွေတောင်းဝမီရေးချမ်းသာဖို့ဒီအလိုအရှိရယ်ဒါကခုဒီလူတွေပြန်လာတဲ့ခဲမှာဆိုကျွန်တော်ရဲ့ဒီလောအပ်ခါရဲ့မရတော့ဘူးမရတဲ့တွေ့ဒီတောင်းဝမီရေးတွေကခက်ခဲဖြစ်လာတယ
်ဒီကဘာလုံးကလည်းရွှေပြောင်းလို့သားတွေနေရပြန်ဖို့ရဲ့ဝင်ငွေကဒေါ်လာဘီလီယံရာနဲ့ချီပြီးရှိပါတယ်မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်ဒီ၅နိုင်ငံကရွှေပြောင်းလူသားတွေကို ILO ကမေးကြည့်ရမှာအိမ်ပြန်လာရတဲ့သူ48ရာခိုင်နှုန်းကအလုပ်ကထွက်ခဲ့ရဖြစ်ပြီးနေရက်ကသူတို့မိသားစုတွေအတွက်စိုးရိမ်တာအလုပ်တက်တန်းထိုးဖို့အတွက်မဆုံးဖြတ်နိုင်သေးရာနေဆက်ကနေပြန်ဝင်ခွင့်မရမှာဒါတွေကိုစိုးရိမ်လို့ပြန်လာကြတာပါ24ရာခိုင်နှုန်းကတော့စာချုပ်တက်တန်းကျမှာသေးတယ်16ရာခိုင်နှုန်းကတော့အပြင်းနဲ့ယာယီစာချုပ်ကိုရပ်ဆဲလိုက်တဲ့သူတွေဖြစ်ပါတယ်မြန်မာ၊ကမ္ဘောဒီးယား၊အင်ဒိုနီးရှား၊ဖိလစ်ပိုင်၊ဗီယက်နမ်ဒီနိုင်ငံတွေကနေရပြန်တဲ့သူတွေရဲ့လက်တလောစိတ်ကူးကိုမေးမြန်းထားရဲ့ ILO ရဲ့စစ်တမ်းမှာတော့ထောက်ဝက်လောက်ကနေရမှာပဲနေတယ်လို့ပြောခဲ့ပြီး20ရာခိုင်နှုန်းကလေလုံငန်း၊ကိုယ်ပိုင်စီးပွားရေးနဲ့အလုပ်တစ်ခုရှာဖို့စိတ်ကူးရှိရလို့ဖြေခဲ့ပါတယ်။ကြံတဲ့သူတွေကတော့ပြည်ပကိုပြန်သွားမယ်။ဒါမှမဟုတ်ရင်ဘာမှမဆုံးဖြတ်ရသေးဘူးဆိုတာဖြေခဲ့ပါတယ်။မြန်မာရွှေပြောင်းလူသားတွေရဲ့ရည်ရွယ်စီမံကိန်းကိုမေးကြည့်ရခါမှာတော့60ရာခိုင်နှုန်းလောက်ကပြည်ပကိုပြန်ထွက်မယ်ဆိုတာဖြေခဲ့ပါတယ်။ဒီအချက်ကိုကြည့်မှဆိုရင်ပြည်တွင်းမှာသူတို့အတွက်လုံခြုံခွင့်လန်းအာမခံချက်မရှိသေးဘူးဆိုတာမြင်ပါတယ်လို့စီးပွားရေးပညာရှင်ဒေါက်တာဇော်ဦးကပြောပါတယ်
။ဟုတ်ပါရဲ့ခင်ဗျာ။သူတို့ကရောဂါဖြစ်လာခဲ့တဲ့သူတို့နိုင်ငံမှာစလာခဲ့။ဒီလိုနိုင်ငံမှာစလာရင်ဖြစ်ခဲ့တယ်။အပြည့်ရဲ့သူတို့ထိုင်းနိုင်ငံကသူတို့အထက်ပို့ပြီးတော့ဆော့ဖီဂျီမှာဖြစ်တယ်။မလေးရှားနိုင်ငံမှာလည်းဖြစ်တယ်နော်။တော်ရေးရှင်တွေကိုကြည့်ပြီးတော့အခုကျွန်တော်တို့ဒီမှာရောက်လာပြီးတော့ကဟိုပြန်ဖို့ပဲစဉ်းစားနေတာကိုကြည့်ကြရတယ်တော့တော့ယောဂအခြေအနေထက်ဆိုင်ရင်ဟိုကိုယ်ဟာကိုယ်ပဲပို့ပြီးအာရုံစိုက်တယ်လို့ယူဆလို့ရပါတယ
်။ထိုင်းနိုင်ငံမှာမြန်မာအများဆုံးအလုံးလုံးနေပြီး MOU လုပ်သား9,400ကျော်ရှိပါတယ်။အခြားတရားဝင်နီလာနဲ့တွားရည်သူတွေပါထိတွက်မှာဆိုရင်စုစုပေါင်း2,000ကျော်နိုင်တယ်လို့ထိုင်းရောက်မြန်မာရေးကူညီသူကိုထူးချစ်က VOA ကိုပြောပါတယ်။ဇွန်လ15ရက်ဒီနေ့ကစပြီးထိုင်းမှာ COVID-19 နဲ့ပတ်သက်လို့ဖြေရှင်းရေးစပြီးလုပ်နေရဆိုပေမဲ့နှစ်နိုင်ငံအစင်းနဲ့လုံးရမှာရှိလို့အလုပ်တွေပြန်ခေါ်တာကြာအောင်မယ်လို့ဘန်ကောက်ကမြန်မာအလို့သမားတန်ရာရှိဦးမျိုးမြင့်နိုင်ကပြောပါတယ်။
MOU ရတော့ဗျာသူတို့ဒီအလုံးပတ်သက်ပါညာတန်အေးတဲ့ချိန်ကမှာပါဗျာသူလို့ကြရတော့သူကြံခေါ်ဝေးခါနဲ့ပတ်သက်ပြီးတော့ဒါတော့တောင်းပန်နေတယ်ဟုတ်ပြီသူကြံဝင်မယ်ဆိုတဲ့ခါကြလို့ရှိရင်ရင်းနှီးနှံမှုပုံဖွဲ့လို့ပေါ့နော်ခိုင်းနိုင်ငံမှာရှိတဲ့ဥစ္စာသူတို့ဘယ်သူတွေဝင်မလဲဗာလဲအဲ့ဒါသင်တာတွေရှိတယ်အလုံးလောက်ကဆက်ပါမဲ့တို့မရှိပါနဲ့ဆိုအဲ့အဲ့လိုမျိုးတွေဆိုလို့ရတာဟုတ်
မလ21ရက်နေ့ကနေမနေ့ကအထိနေဆက်ကနေပြောင်းဝင်လာတဲ့ထိုင်းကမြန်မာလူသား6,800ကျော်ရှိရလို့မဲဆောက်ကအလုံသမားတန်ရာရှိဦးဝေလင်းမောင်က VOA ကိုအတည်ပြုပါတယ်။မြန်မာလူသားအင်အားရဲ့20ရာခိုင်နှုန်းကျော်ကပြည်ပမှာအလုံးလုံးနေကြတာပါ။ဒါကနေတရားဝင်ငွေလွှဲရနေပြီးတရားမဝင်လမ်းကြောင်းကပဲငွေလွှဲနေလို့မြန်မာအစိုးရအနေနဲ့အခွန်အရေးရအောင်အများဆုံးလုပ်တင်ပြီးဒါမှလည်းရှေ့ပြောင်းလူသားတွေလူမှုဖုံလုံကြီးကနေခံစားခွင့်ရနိုင်လိမ့်မယ်လို့နိုင်ငံတကာအဖွဲ့အစည်းတွေကအကြံပြုထားပါတယ်။COVID-19 ကြောင့်တကမ္ဘာလုံးစီးပွားရေးအခြေအနေကအရှေ့အာရှနဲ့ပစိဖိတ်ဒေသမှာလူပေါင်းတန်း330ကျော်နဲ့အများဆုံးဖြစ်ပါတယ်။တကမ္ဘာလုံးအတိုင်းအတာနဲ့ဆိုရင်လူပေါင်းတန်း540ကျော်လောက်စီးပွားရေးကျတဲ့နေပါတယ်။ပြီးတော့ကမ္ဘာလူကြီး1ဘီလီယံလောက်ဆင်းရဲတွင်းကိုကြာရောက်နိုင်တယ်လို့ကမ္ဘာစီးပွားရေးဖိုရမ်ကဒီရက်ပိုင်းသတင်းထုတ်ပြန်ထားတာပါ။ Oxfam အဖွဲ့ရဲ့တွက်ချက်ပုံတိုင်းဆိုရင်တရက်ကိုအမေရိကန်ဒေါ်လာ 5.5 မြန်မာကျပ်ငွေများဆိုရင်8000အောက်ကိုလျော့ပြီးဝင်ငွေရရသူတွေကိုဆိုလိုတာဖြစ်ပါတယ်ကျွန်တော်ဇော်ထပ်ပါရန်ကုန်ကနေသတင်းပေးပို့ခဲ့တာပါ